တာရှင်များရှင်ကဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေရဲ့ကျန်းမာရေးဆောင်ရှားမှုပေးတဲ့အဆောက်အုံတွေမှာလျှက်စင်ပြီးမလုံလောက်တာကြောင့်လူပေါင်းတန်းတထောင်နီးပါးမကြာခဏဆူသလိုအသက်ပြင်းနဲ့ကြုံရတယ်လို့နောက်ဆုံးထုတ်တဲ့ကုလသမဂ္ဂအစိုးရခန်းစာတစ်ကပြောပါတယ်ကဘာကျန်းမာရေးအဖွဲ့ကဘာဗန်နဲ့နိုင်ငံတကာပြန်ပြည်မဲစွန့်အင်အေဂျင်စီတို့ပူးရဲထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြတာပါလီဆာရှလိုက်ရဲ့သတင်းဆောင်မကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
ကျမရေးဆောင်ရှောက်မှုပေးနေတဲ့အဆောက်အုံတွေမှာလျှက်စင်ပြီးရာချင်းမရာချင်းကလူအသက်ကယ်တင်ရေးမှာကွာခြားသွားစေတယ်လို့ကျမရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဟီတာအဒဲရူဟာနီဟာဒရွေးလူကမ္ဘာကျမရေးအဖွဲ့ရဲ့လေဒုအရေးအသွေးစွမ်းအင်နဲ့ကျမရေးဌာနစီရဲ့ယာယီအကြီးအကဲဖြစ်ပါတယ်။စီးယုံစီကန်းလိုကျမရေးဆောင်ရှောက်တဲ့နေရာမျိုးမှာပုံမှန်လျှက်စစ်ဖြန့်ဖြူးပေးတဲ့စနစ်ရှိဖို့ကသိအရေးကြီးတယ်လို့ဆိုပါတယ်။
Imagine going to a healthcare facility with no lights, with no opportunity to have a baby warmer functioning, to have medical devices.
ကိုယ်တော်ဆောင်ရှောက်ရေးအဆောင်တွေမှာပြည့်စုံနေမရှိဘူးဆိုပါတော့မွေးကင်းစကလေးတွေကိုအနည်းထက်ပေးမယ်ဆက်တွေဘလို့လင်းနိုင်မလဲ။စိတ်ကုသရေးကိရိယာတွေအသုံးပြုဖို့ကပြည့်စုံပြီးထောက်လျှောက်ရနိုင်လို့လိုပါတယ်။ဒါကအခြေခံလိုအပ်ချက်လည်းဖြစ်ပါတယ်။ဒါကအထူးသဖြင့်အလေအလတ်နဲ့ဝင်ဝင်နဲ့တိုင်းပြည်တွေကအားကိုးရမယ့်ပြည်သူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးရမှာမရှိမဖြစ်ထည့်သွင်းစဉ်းစားရမယ့်အချက်လည်းဖြစ်ပါတယ်
။တောင်အာရှနဲ့အာဖရိကဆာဟာရာတောင်ပိုင်းနိုင်ငံတွေကကျန်းမာရေးဆောင်ရှောက်မှုပေးတဲ့အဆောက်အုံ10ခုမှာတစ်ခုကျော်ကလျှက်စစ်မီးမရဘူးလို့အစိုးရခန်းစာမှာဖော်ပြပါတယ်။ဆာဟာရာတောင်ပိုင်းဒေသကကျန်းမာရေးအဆောက်အုံအားလုံးရဲ့ထက်ဝက်လောက်ဟာလျှက်စစ်မီးပုံမှန်မရဘူးလို့ဆိုပါတယ်။မီးထွန်းဖို့ရေခဲတစ်တာအေးနေဖို့ဒီလိုနေ့စဉ်သုံးပစ္စည်းတွေအတွက်လျှက်စစ်မီးလိုအပ်တယ်လို့နှလုံးခုန်နှုန်းနဲ့သွေးပေါင်ချိန်တိုင်းနဲ့ကြိယာတွေအတွက်လဲလျှက်စစ်မီလိုအပ်ကြောင်းနဲ့လူအသက်ကယ်တင်ဖို့ဆိုရင်လျှက်စစ်တာအားသုံးစနစ်မဖြစ်မနေလိုအပ်ကြောင်းအစိုးရခန်းစာကထောက်ပြပါတယ်လျှက်စစ်တာအားပေးစနစ်တပ်ဆင်ပြီးတဲ့အခါမှာလဲလက်တွေ့အသုံးချနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့အဒဲရူဟာနီကပြောပါတယ
် Climate change resilience and how reliable decentralized renewable electricity and healthcare facilities can really ensure the resilience of climate change
နေနဲ့ရေလိုသဘောဝကရရပြန်ပြင်းမြန်းဆွန့်ထုတ်ဖြစ်စစ်ဒါးစနစ်ကိုတော့ကျန်းမာရေးအဆောက်အဦတွေမှာထိစပ်ထားနိုင်ရဆိုရင်တော့အသက်ကယ်တဲ့ကုသဆောင်ရှောက်မှုကိုပေးနိုင်မှာဖြစ်တယ်လို့အရေးပေါ်အခြေအနေတွေအတွက်လည်းအဆင့်တန့်ဖြစ်နေမှာပေါ့ Hurricane မုန်တိုင်းလိုရေလွှမ်းမိုးတာလိုသဘောဝပေးချောက်တဲ့အခါမျိုးမှာတော့အဘောဝဆွမ်းရင်တုံ၈၈ကိုလုံးဝလိုသလိုအရေးပေါ်ခင်ဆဲဖို့အတွက်အသုံးပြုနိုင်မှာလည်းဖြစ်ပါတယ်
။ရာသီဥတုပေါ့မြင့်မှုတန်းကြောင့်ကျန်းမာရေးဆောင်ရှောက်မှုစနစ်နဲ့သက်ဆိုင်ရာအဆောက်အုံတွေပါထိခိုက်ရိုရွင်းမှုပိုတိုးလာနေတယ်လို့ကုလသမဂ္ဂအစိုးရခန်းစာတင်မှာဖော်ပြပါတယ်။ရေရှည်အတွက်ပြန်ပြင်းမြဲဆွမ်းရင်ကိုအသုံးပြုနိုင်တဲ့နီလန်းအဖြေတွေလည်းရှိနေတာပါ။အဲ့ဒီထဲမှာအကုန်ကျသက်သာစေတဲ့နေအောင်ကြီးဆွမ်းရင်သုံးလျှက်စစ်တပ်ဟာတန့်ရှင်းပြီးအလင်းမြန်ဖြန့်ဖြူးပေးနိုင်ပါတယ်။ကျမရေးဆိုင်ရာအဆောက်အုံတွေမှာပြန်ပြင်းမြဲစွမ်းအင်နဲ့လျှက်စစ်ကိုသာတုံးနိုင်မယ်ဆိုရင်ဓာတိဥတုဖောက်ပြန်မှုကိုရှော့ချနိုင်မှာဖြစ်တယ်လို့စံချိန်မှီတဲ့ကျမရေးပြုစုစောင့်ရှောက်မှုမျိုးကိုလည်းပေးနိုင်မှာဖြစ်တယ်လို့အစိုးရခန်းစာပြုစုသူတွေကဆိုပါတယ်ခင်ဗျာ